Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ရဲ့2018ခုနှစ်နိုဝင်ဘာလ10ရက်စာသားပတိနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနူမီတာ24/50တိုကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပ
ါကျွန်တော်ကျော်စက်သားပါသမ္မတဒေါ်နယ်ထရမ့်ပြည်ထောင်စုရှင်းနေချုပ် Jeff Sessions ကိုယာယီကဖယ်ရှားလိုက်ပါတယ်ယာယီနိုင်ငံတော်ရှင်းနေချုပ် Matthew Frederick က2016ရွေးကောက်ပွဲမှာရုရှားပါဝင်ဆွဲဖက်မှုစုံစမ်းစစ်နေတဲ့ကိစ္စကိုဝေဖန်လိုက်ပါတယ်အာရှနိုင်ငံတွေမြောက်ကိုရီးယားပေါ်အပြင်းထန်ဆုံးဖိအားပေးကြဖို့အမေရိကန်ကဆော်ဟောလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ပြည်ညာမှာဖြစ်ပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအမေရိကန်သက်တမ်းဝက်ရွေးကောက်ပွဲမှာအောက်လွှတ်တော်ကိုဒီမိုကရက်တွေကထိန်းချုပ်လိုက်ပြီဖြစ်ပါတယ်အမေရိကန်နိုင်ငံရေးမှာရှေ့ဆက်ဘာတွေဖြစ်လာမှာပါလဲ
Thanks to you Thanks to you tomorrow will be a new day in America
အောက်လွှတ်တော်ရဲ့ဒီမိုကရက်လူများစုခေါင်းဆောင်နန်စီပလိုစီပြောကြားသွားတာပါဒီနေ့အပြီးမှာတင်ဆက်ဖို့ရှိပါတယ်ဒီအကြောင်းနဲ့အတူကဘာကျော်ခတ်တီးယာကျောင်းမြက်ကုမ္ပဏီကနေပြီးတော့မြန်မာနိုင်ငံကထွက်တဲ့ကြောင်စိမ့်နဲ့လက်ဝဲယန္တနာတွေကိုဝယ်ယူတော့မှာမဟုတ်ဘူးလို့ဘာကျော်ကြီးညာလိုက်ရတယ်လဲဆိုတဲ့သတင်းကိုလည်းတင်ဆက်ဖို့ရှိသလိုထိုင်းနိုင်ငံမှာလူကုန်ကူးတဲ့လူတွေကိုဖမ်းဆီးမှုအကြောင်းကိုလည်းတင်ဆက်ပေးအောင်ပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန်းအောင်နိုင်ငံကအသင်းတွေကိုဦးကျော်စံသာနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံရဲ့အစီအမံဆုံးဥပဒေထိန်းသိမ်းရေးအရာရှိဖြစ်တဲ့နိုင်ငံတော်ရှင်းနေချုပ်ကိုဗုဒ္ဓနေ့မှာယာတုကဖယ်ရှားလိုက်ပါတယ်။ဒါဟာ2016ရွေးကောက်ပွဲတုန်းကရုရှားဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စအပေါ်စုံစမ်းစစ်ဆေးနေတဲ့အကြောင်းကိုလမ်းလွှဲဖို့ကနဦးလုပ်ရဖြစ်နိုင်တယ်လို့သုံးသပ်သူတွေကမြင်နေရပါတယ်။သူကိုတရားရေးဌာနအကြီးအကဲယာတုကနှုတ်ထွက်ဖို့သမ္မတထရမ့်ရဲ့မေတ္တာရက်ခံချက်ကိုသူလိုက်နာတာဖြစ်တယ်လို့ရှင်းနေချုပ် Jeff Sessions ကသူ့ရဲ့စာကြောင်မှာဖော်ပြထားပါတယ်။သမ္မတရဲ့မေတ္တာရက်ခံချက်အရကျွန်တော်ရဲ့နှုတ်ထွက်စာကိုတင်သွင်းပါရစေ။ခင်ဗျားသမ္မတရွေးကောက်ပွဲမဲဆွေစဉ်တုန်းကအဓိကအချက်တရဖြစ်ခဲ့တဲ့တရားဥပဒေစိုးမိုးရေးခိုင်မာအောင်ကျွန်တော်လှုပ်ဆောင်ခဲ့တယ်လို့လည်းသူကဖော်ပြထားပါရစေ။ Jeff Sessions ရဲ့နေရာမှာသူ့ရဲ့လက်ထောက်အရာရှိသူဖြစ်တဲ့ Matthew Whitaker ကအရာကြီးရှင်းနေချုပ်အဖြစ်ဆောင်ရွက်လိမ့်မယ်လို့သမ္မတ Trump ကဗုဒ္ဓနေ့ Twitter မှာဖော်ပြထားပါရစေ။
အထုပ်ပြရအခမ်းခဲ့ရတဲ့နိုင်ငံတော်ရှင်းနေချုပ် Jeff Sessions ရဲ့ဝန်တန်းရေးအကြီးအကဲဖြစ်တဲ့2019အောက်တိုဘာလကတည်းကတာဝန်ထမ်းဆောင်နေတဲ့ Matthew Whitaker ဟာအခုယာယီရှင်းနေချုပ်အဖြစ်တာဝန်ယူနေပြီဖြစ်ပါတယ်။အသက်49နှစ်အရွယ် Whitaker ဟာ Iowa ပြည်နယ် Des Moines မြို့မှာမွေးဖွားခဲ့တာဖြစ်ပြီး Iowa တက္ကသိုလ်ကနေဥပဒေဖွဲ့ရခဲ့သူပါ။ College မှာနာမည်ကြီးတဲ့ဘောလုံးသမားတစ်ဦးဖြစ်ခဲ့ပြီး1992ခုနှစ်က Rose Bowl ပွဲမှာပါဝင်ရှင်ပြိုင်ခဲ့သူဖြစ်ပါတယ်။သူဟာသမရဟောင်း George W. Bush လက်ထက်က Iowa ပြည်နယ်တောင်ပိုင်းဒေသအစိုးရရှိနေဖြစ်နဲ့2004ခုနှစ်မှာတာဝန်ခန့်အပ်တာကိုခံရသူဖြစ်ပြီး2014တုန်းက Iowa ပြည်နယ်အထက်တော် Republican အမတ်ဖြစ်နေသူဝင်ပြီးအရွေးခံခဲ့ပေမဲ့မရခဲ့ပါဘူး။2016သမ္မတရွေးကောက်ပွဲမှာ Trump မဲဆွယ်ဖွဲ့နဲ့ Russia တို့ကြားပတ်သက်မှုရှိမရှိနဲ့တရားရင်မှာသမ္မတ Trump ဝင်ရောက်ဆွတ်ဖက်မှုရှိမရှိစုံစမ်းနေတဲ့အထူးစုံစမ်းရေးမှူး Robert Mueller ရဲ့စုံစမ်းစစ်ဆေးမှုတွေကိုအခု Whitaker ကကြီးကြပ်ရတော့မှာဖြစ်ပါတယ်။တရားရေးဌာနမှာမနစ်ကဝင်ပြီးအလုံးမလုံးချင်းအချိန်ကတော့သူဟာမွန်လာရဲ့စုံစမ်းမှုတွေကိုဝေဖန်ခဲ့သူဖြစ်ပါတယ်ဒီစုံစမ်းမှုတွေရက်တော့အောင်အစိုးရရှင်းနေနိုင်ငံတော်ရှင်းနေချုပ်ကမွန်လာရဲ့ဘတ်ဂျက်ငွေကိုဖြတ်တောက်နိုင်တဲ့အာဏာရှိတယ်လို့ CNN ရုပ်သံကိုပြောခဲ့တယ်လို့မွန်လာရဲ့စုံစမ်းမှုဟာလူသားတဲ့ပိုနေမယ်လို့သူယုံကြည်ကြောင်းလည်းပြောကြားခဲ့တာပါအ
င်္ဂါနေ့ကအမေရိကန်ကွန်ဂရက်လွှတ်တော်ရွေးကောက်ပွဲမှာအောက်လွှတ်တော်နေရာအများစုကို10နှစ်အတွင်းပထမဦးဆုံးအကြိမ်ဖြစ်ဒီမိုကရက်တွေကရရှိသွားပြီမဲ့သမ္မတဒေါ်နယ်ထရမ့်ကတော့အထက်လွှတ်တော်မှာ Republican တွေအကောင့်လာတဲ့ကိစ္စဟာကြီးမားတဲ့အမွေတရားဖြစ်တယ်လို့ပြောဆိုနေပါလေ။ဒါပေမဲ့ Imperial သတင်းစာရှင်းလင်းပွဲမှာတော့ရွေးကောက်ပွဲအပေါ်ဒီလိုသုံးသပ်ချက်နဲ့ပတ်သက်ပြီးသတင်းထောက်တွေကလက်သိမခံခဲ့ရပါဘူး။ကျွန်တော်တို့အောင်မြင်စွာပန်းဝင်နိုင်ခဲ့တယ်ဆိုတာကောက်မွန်တဲ့လူရဲတရားဖြစ်တယ်။ဒါကိုသမိုင်းကသက်သေပြလိမ့်မယ်လို့ Republican ကအထက်လွှတ်တော်အမတ်17နေရာပြိုင်နာ9နေရာအနိုင်ရတဲ့ကိစ္စကိုသမ္မတထရမ့်ကညှို့ဆူပြောကြပါတယ်။သို့တော်လည်းပဲထရမ့်အနေနဲ့ဆူလုတ်ချင်တဲ့ဥပဒေပြဋ္ဌာန်းရေးကိစ္စဆောင်ရွက်မဲ့အခါမှာအတီးပြုမှုရဖို့တော့ခက်ခဲပါလိမ့်မယ်။ထရမ့်ရဲ့ဗန္ဒရေးကိစ္စတွေနဲ့အစိုးရမူဝါဒတွေစုံစမ်းစစ်ဆေးသွားမယ်လို့အောက်လွှတ်တော်အမတ်အများစုဖြစ်လာတဲ့ဒီမိုကရက်တွေကစိတ်ပိုင်းဖြတ်ထားကြတာပါ။သမ္မတထရမ့်ကသူဟာဥပဒေ
American Center Director Peter Nanganaga Sasai Pamoka Peter Tabowitz ka tong tat pare tamara Trump ane ne khu ka ma pi twin yee the nangan yacha muwara yee ya ma po bi ayon sai lout saung la nai na mo tiyou ne kong twe yee Iran a yee a pyan Mexico ne set a yee ri ko pon aw pi lout la nai yee shi de lo twet pare da a pyan aw lo dot ka democrat de ka Trump ye tiyou san ya yet di chet ko pan bo pi la nai yee shi de lo le pyo pare Europe bet ka le tharu ye adhika tin po goun ne phit de ka lo pisi myo twe American account kaok khan mu ko so yin ni ja ra phit pi khu yue kaok pwe ya lat ka di tin ma mu chin ni ko pye yoe twa sin nai ma mho phu lo Germany nangan chai win ji Heiko Maasch ka ni pyo cha kha ra ba Russia tamra Vladimir Putin ye pyo khwin ya Dmitry Peskov ka le American ne sat san yin pyaung le la bu ma myin chaung ne American Russia sat san yin paw ma ni tha yauk la bu myo lin che le taim ma shi bu lo AP tadin thana ko pyo cha kha ba de
PUA American tan ma na phat Myanmar ba da season ni ko မနေ့ 6 နာရီကနေပြီးတော့ 9 နာရီထိလိုက်ထိုမီတာ 32 kHz 933 လိုက်ထိုမီတာ 40 kHz 983 လိုက်ထိုမီတာ 48 kHz 6153 နဲ့ဒုတိယနာရီဝက်မှာလိုက်လက်မီတာ 190 kHz 1595 တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့ 7 နာရီကနေ 9 နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ 20 25 32 တို့ကနေဖမ်းယူနိုင်စေနိုင်ပါတယ်။
အာရှဒံမြို့တော်အဗျူရေးသတင်းတွေဆက်လက်ပြောပြနေပါတယ်။အရှိတောင်အာရှနိုင်ငံတွေအနေနဲ့မြောက်ကိုရီးယားကိုနျူကလ িয়ার အပြည့်အဝဖျက်ဆီးပြီးအထိအစွမ်းကုန်ဆက်လက်ဖိအားပေးရဖို့အမေရိကန်ပြည်ထောင်စုကဆော်နေပါတယ်။နိုဝင်ဘာ17ရက်ကျရင်စင်ကာပူမှာစတင်မဲ့အာဆီယံနှစ်ပတ်လည်ထိပ်သီးစည်းဝေးမတိုင်ခင်အာဆီယံဆယ်နိုင်ငံအနေနဲ့မြောက်ကိုရီးယားအတွက်အခွန်ဆက်သာခွင့်ဆက်လက်ညှင်းဆန်ကြ American ကဆက်လက်တန်းခတ်ပြပေးသွားမယ်လို့လည်းချိန်ချောက်ထားပါတယ်။ American နိုင်ငံရဲ့ဝန်ကြီး Mike Pompeo နဲ့မြောက်ကိုရီးယားအရာရှိကြီး Kim Jong Chul တို့ New York မှာတွေ့ဆုံမဲ့ကိစ္စအကြောင်းမပြဘဲဆွေးဆိုင်လိုက်ပြီးနောက် American ဘက်ကဒီလိုပြောဆိုလာတာပါ။အာဆီယံနိုင်ငံအများစုဟာမြောက်ကိုရီးယားနဲ့ကောက်မွန်တဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းထားပြီးမြောက်ကိုရီးယားနဲ့စီးပွားရေးဆက်နွယ်မှုကိုလုံးဝဖျက်တော့စရာအကြောင်းမမြင်ဘူးလို့ကြွန့်ကျင်သူတွေကပြောကြပါတယ်။
အင်္ဂါနေ့ကကျင်းပတယ်အမေရိကန်သမ္မတအမေရိကန်တက်တန်းကြီးကရွေးကောက်ပွဲမှာဂျာဝင်နှောက်ရက်ဖို့အတွက်စူးစမ်းနိုင်ခြင်းရှိတယ်ရုရှားရဲ့ Troll Farm လို့ခေါ်တဲ့အယောင်ဆောင်ဖွင့်တဲ့ဆက်နွယ်နိုင်ခြင်းရှိတဲ့အကောင့်တရားကျော်ကိုပိတ်ပစ်ခဲ့တယ်လို့ Facebook လူမှုကွန်ရက်ကုမ္ပဏီကပြောပါတယ်သူတို့ရဲ့ Facebook နဲ့ Instagram အကောင့်တွေကိုမဲပေးတဲ့အင်္ဂါနေ့မတိုင်ခင်ကပိတ်ပစ်ခဲ့တယ်လို့ Facebook ကုမ္ပဏီကဗုဒ္ဓဖူးနေမှာကြေညာချက်ထုတ်ပြန်ပြောတာပါရဲတွေရဲ့သတင်းပေးချက်တွေရခဲ့ပြီးတဲ့နောက်မှာအခုလိုလုပ်ခဲ့တာလို့ဆိုပါတယ်ဒီအကောင့်တွေကFacebook ကနေတမ်းမြစ်ထားတဲ့မူမမာနဲ့လောက်ရက်တွေလုံနေတယ်လို့တမ်းတရရှိလာတာကြောင့်တနင်္လာနေ့နှောင်းပိုင်းမှာပိတ်ပစ်ခဲ့တယ်လို့ Facebook Cyber လုံခြုံရေးဆိုင်ရာအကြီးအကဲ Nathaniel Glitcher ကကြေညာချက်ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။ Instagram account 85ခုနဲ့ Facebook စာမျက်နှာ30ခုပိတ်ပစ်ခဲ့တာဖြစ်ပြီး Facebook စာမျက်နှာတွေကအများအပြားပြင်သစ်တမ်းမမှုရုရှားဘာသာနဲ့ရေးထားတဲ့ account တွေဖြစ်တယ်လို့ Instagram account တွေကအများစုကအင်္ဂလိပ်ဘာသာနဲ့ရေးထားတာဖြစ်တယ်လို့လည်း Facebook ကပြောပါတယ်။
ပါကစ္စတန်နိုင်ငံမှာအစ္စလာမ်ဘာသာစော်ကားမှုနဲ့စီရင်ချမှတ်ခြင်းခံထားရတဲ့ခရီးယန်အမျိုးသမီးအာရှီယာဘီဘီကိုတရားရုံးချုပ်ကတည်သေးလွှတ်ဖို့ဆုံးဖြတ်ခဲ့ပြီးနောက်စီရင်စီရင်ခံရမဲ့လူစည်းရင်းကလည်းဖယ်ရှားလိုက်ပါပြီ။သူ့ရဲ့အမှုအပေါ်လူတွေစိတ်ဝင်စားလွန်းကြပြီးသူ့ကိုစပ်ဖို့ထိန်းချုပ်မှုတွေရှိနေတဲ့အတွက်အခုသူဘယ်နေရာရောက်နေဆိုတာရှင်းပြထားရပါတယ်။အစ္စလာမ်တမန်တော်မိုဟာမက်ကိုစော်ကားမှုနဲ့2010ပြည့်ကသူ့ပေါ်သေဒဏ်ချမှတ်ထားတာကိုပါကစ္စတန်နိုင်ငံတရားရုံးချုပ်ကအောက်တိုဘာ31ရက်မှာပယ်ဖျက်လိုက်ပြီးသမိုင်းဝင်စီရင်ထုံးတစ်ခုပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။ဒီလိုလွှတ်ပေးလိုက်တဲ့အတွက် Islamists ခေါ်အစ္စလာမ်အယူဆွဲပြင်းထန်သူတွေကသုံးရကြနိုင်ငံအဝန်းကန့်ကွက်ခဲ့ကြပြီးတချို့ကဆိုရင်တရားရုံးချုပ်တရားသူကြီးတွေကိုပါစက်ပစ်ဖို့အထိတောင်းဆိုခဲ့ကြပါတယ်။ BBC ရဲ့ခင်မွန်တဲ့ကတော့သူတို့မိသားစုခလုံးဝင်တောင်းထားတဲ့ Spain နဲ့ပြင်သစ်တို့စီကအဖြေကိုစောင့်နေတယ်လို့ VOA ကပြောခဲ့ပါတယ်။
American Tetan was you go with Yalette Trapo like Hippie and Nama, Jinny Mun and Duru, a dread through it, Nyon and Chedrin, a Kanyini Raja, Bodapuni Magamata, Stoshia, Ziri Tella Gabari, Aulotogo Democratic Party got Tencho Lanami Pippim, Tamra Tramie, a Compiatam Hune, Bo, so a Simian Sikandigo, Pian Pipuro, Tape Matuya Babu, Democratic Party Wendiga. Aulotoma, Lu at the Amania, Nesatonia, Poyagiran, a Teletoma Republican is Seppi, Tencho Nana, Nanganga, Stockshare, Zigo, Gutella, Zira, Pipare, Europa, Ashane, American Stockshare, Ziriha, Titatamanga, Jagai, no Tago, Tella, get up, Pipare.
Direct from Washington, the voice of America.
ကျသာပလီနေမနဲ့ခင်ထိတ်တန့်အောင်နိုင်ငံတော်အတွင်းနေကိုဥကြောစံသားနဲ့ဒေါကင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာပြည်ရနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုဘာမီစ.voanews.com internet စာမျက်နှာမှာလည်းတိုက်နားဆင်နေပါတယ်အခုတော့အမေရိကန်နိုင်ငံရေးသတင်းဆက်တန်းကာလနှစ်နှစ်အတွင်းမှာသမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံရေး Nanganjai policy bo, Belu Ucho Tayamu, Shinaim Le Surago, American Mahami, Nanganiga, Yos, Yambet, Nangandiga Ba, Kaman Nija Mabe, Kaba Gons on Riga, American, the Danway, Yuka Pue, Ne, Pata Biro, Piosu, Mude, Shinji Jabari, Johnson Udo, Dolala Tanga, Tim Jamaba.
Thanks to you. Thanks to you. Tomorrow will be a new day in America.
ဒီစစ်တီမှာလေမြစ်ပြဟာအမေရိကန်ပြည်တော်စုတွေနေ့စဉ်တနေ့ဖြစ်မှာပါလို့အင်္ဂါနေ့ညကအောက်လွတ်တော်မှာဒီမိုကရက်ပါတီကနှစ်ထောက်တစ်ဆယ်နောက်ပိုင်းအမအများစုထိန်းချုပ်မှုကိုရဖို့တေချာနေချိန်မှာအခုလိုပါတီထောက်ခံသူတွေကပျော်မဆုံးဩဘာပေးတဲ့အတူလက်ရှိအမအနည်းစုခေါင်းဆောင်ဒီမိုကရက်ထွက်တော်အမနန်စီပလိုစီကပြောသွားခဲ့တာဖြစ်ပါတယ်သူပြောသွားခဲ့သလိုအထက်နဲ့အောက်လွတ်တော်နှစ်ရက်စလု Singwin Shah Nina Gabi, American Nanga Dwe, Nathan Dene, Pinna Bimelule, American Nanga Jai Policy Mayo, a Pyongle Pime, Nathan Dene, Pinangi, Shidala, Lu, Mizia, Shibari, London Chesai, CYN, Nanga Eight Ban, Tekaduye, American Yia Tana, Nunjai Mu, Pamoka, Peter Trobowitzka, Nanga Jai Policy Maro, Pyongle.
The main play that Donald Trump now has is on the foreign policy side.
Lesima Donald Trump ni ne pirin ye ma mhlout ta ma sha da chin ni ma shi ni be me le nangan ja ye policy ma ro tu lou pai ngwe nga po pi lo shi ma ba a ra chaung tu ga tayauk ne kong twe ye Iran ye ne Mexico ne name ye ro ma po pi lo phi a pe saung ya la bo shi ba le
Trumpowitz ga tayauk ne American kong twe ye sit ma Trump ye yat di che ku Democrat bet ga thauk khan nai de lo pyo ba le Washidanga, Beijing, Matia, Kundui, Jin Tongui, Jiang, Diu Ye, Dwingon Ripo, Tola Billion, Niang, Nazi, a consicha, Kera Pibari, Dajang, Diuni, American Sessan Yija, a Pianule, Shibu, Mamie Babu, Diu Suyagaro, Kaba in Aji, Siwayan, Nanganja, Sessan Yiha, Taku, Yiji de Dwejang, that down way, Yuka, Boye, Piha, Belu, Trepsi, Nananga, Jo Shishu B, Bubang Sangue, Dwamelu, Pyogibari. Europa Nangan Gongsong Dwee Ninele, Motogadwe Adika Timbure Gongzi Dweepo, America Kondocha Magu Soi Nijara Pipare, Germany Nangan Jai Winji Heku Maska, the Dunway Yuka Weyalaha, Europa Ne American Jai Dima Mugu, Yodwabu Alala Mashibudu, German Badas Gane Kulu Drindau Dwego Pyogevare.
Niemand wird uns das abnehmen auf die.
Atlantic the Muria Edipa Chama Shide Europa Nangan Dwee Dwegaro. American ye sambo pide America first, American uzabe disure sada mave, pie sha yulu yavare, Dajangle, Europa bega, twisi nino pu, luvare, lu duga, jaman badas gane, biodwara pipare, the two Europa gongs on vigaro, Aludoma, mute me lodoma, diajo, yuka, dimiao, kangea ragu, chichu gejavare, Russia temra, Vladimir Putin ye, pioguyagaro, American ye, Russia sesan yeha, Pyongle, shibu, minjang biobi, Datele, a chini, boos hosiam, shide, jang, biogevare. Chile Vaimaro, Isriga, Aludoma, Mamiazu, Tinchu Mugu, Yinsangare, Tamra, Trump, and Ine. Dida, we ninja ye, posa Mugu, Matigai, sibu, three bigevare. မေရိကန်တန်ရုံကိုတယ်လီဗစ်ကနေဂျေရုဆလင်ကိုရွှေ့ခဲ့တဲ့ထရမ့်အစိုးရရဲ့ဆုံးဖြတ်ချက်ကြောင့်အတော်လေးအခြေအတည်အငင်းပွားပွေရာဖြစ်ခဲ့ပါတယ်ပယ်လက်စတိုင်းကလည်းဂျေရုဆလင်ကိုသူတို့ရဲ့မြို့တော်အသစ်ဖြစ်တတ်မှတ်လို့တဲ့ဆန္ဒရှိခဲ့တဲ့အတွက်ကြောင့်ပယ်လက်စတိုင်းသမ္မတမမ်မုတ်အဘတ်ရဲ့အကြံပေးနဘီလ်ရှာအတ်ကဝါရှင်တန်အနေနဲ့စိတ်ပြောင်းမှုအခုလိုတိုက်တွန်းလိုက်ပါတယ
် The Democrats in the United States are getting closer
American Biden's Democrats တွေကငြင်းချမ်းရေးဖော်ဆောင်မှုကိုဥတီစေမဲ့လမ်းညောင်းအတွဲရပ်တည်ဖို့ပိုနှိမ့်ဆက်နေပါပြီ
ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့အောက်လွှတ်တော်မှာအမျိုးသမီးကိုယ်စားလှယ်ဥယျာဉ်တမိုင်းတင်ရွေးကောက်ခံရတဲ့အတွက်ကြောင့်ချီးကျူးလိုက်ပြီးကနေဒါအစိုးရအနေနဲ့လွှတ်တော်နဲ့ရောပြည်နယ်အားလုံးတို့နဲ့ပါခင်မင်းကြီးနီးစွာလက်တွဲဆောင်ရွက်သွားမယ်လို့ Twitter ကတစင်ရေးသားခဲ့ပါတယ်ဂျပန်အစိုးရရရှိတွေကတော့အမေရိကန်နဲ့ဂျပန်မဟာမိတ်ဆက်ဆံရေးဟာအိမ်မှာအားကောင်းတဲ့အတွက်ကြောင့်တက်တန်းဝယ်ရွေးကောက်ပွဲရလာကြောင်းဘယ်လို့မှပြောင်းလဲစီမှာမဟုတ်ဘူးလို့သတင်းတောက်တွေကိုပုတ်ထူးနေကပြောခဲ့ပါတယ်ရှင
်ဒေါ်လာနာတန်တင်ပြခဲ့တာပါခင်ဗျာအခုလိုမျိုးအမေရိကန်တက်တန်းဝယ်ရွေးကောက်ပွဲမှာဒီမိုကရက်ပါတီကအောက်လွှတ်တော်နေရာအများစုကိုအနံ့ရပြီးထိန်းချုပ်နိုင်လိုက်တာကြောင့်သမ္မတဒိုနယ်ထရန့်ကချမှတ်မဲ့မူဝါဒတွေကိုအပြန်အလှန်ထိန်းကျောင်းနိုင်တော့မှာဖြစ်တယ်လို့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတချို့ကသုံးသပ်ကြပြီးမြန်မာအရေးနဲ့ပတ်သက်လာရင်တော့မူဝါဒအပြောင်းလဲသိပ်ပြီးထူးခြားလာမှာမဟုတ်ဘူးလို့သုံးသပ်နေကြပါတယ်။နိုဝင်ဘာ6ရက်နေ့ကအမေရိကန်ပြည်ထောင်စုမှာကျင်းပတဲ့အစိုးရတက်တန်းဝယ်ရွေးကောက်ပွဲမှာအောက်လွှတ်တော်နေရာအများစုကိုအနိုင်ရပြီးဒီမိုကရက်ပါတီထိန်းချုပ်တာကြောင့်ဒီဒေါ်နယ်ထရမ့်ရဲ့ချမှတ်မဲ့မူဝါဒတွေကိုအပြန်အလှန်ထိန်းချောင်းနိုင်တော့မှာဖြစ်တယ်လို့ပင်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်တဲ့တမိုင်းသူတေတီဒေါ်ဖြူဖြူကသုံးသပ်ပါတယ
်ဒီအောက်လွှတ်တော်ကိုဒီမိုကရက်ကအများဆုံးရွေးခန့်တိတဲ့အတွက်ကြောင့်အောက်လွှတ်တော်ကနေအတင်းကျပ်ကြီးနော်အရန်ကိုလွန်ကဲအောင်လှုပ်လိုက်တဲ့ဆိုရင်ဘလို့မြင်သွားမလဲဆိုရင်သူတို့ကအဲအောက်လွှတ်တော်မှာသူတို့ကော်မတီလေးတွေအများကြီးရှိတယ်အဲကော်မတီလေးတွေမှာလည်းဒေါ်နယ်ထရမ့်ကို check and balance နော်အာမဝထင်းကြီးကိုလုတ်ဖျားနေရတယ်အများကြီးရှိတယ်။ဒါပေမဲ့ gun control criminal justice system လို့ not through immigration နဲ့ပါသေးတယ်။ not လူလတ်တန်းစားတွေအတွက် medicaid အဲ့ဒါမျိုးလေးကိစ္စတွေအတွက်ကိုသူတို့ကအများကြီး Trump နဲ့အပေးယူသူတို့လုပ်ရတယ်။အပေးယူလုပ်ရမယ့်အတွက်ကြောင့်သူတို့ကတတိထားပြီးသူတို့အရန်တော်ရောက်တော့သူတို့လုပ်မှာမဟုတ်ဘူး။ anti rope မှာပြင်မှာဘယ်လိုဖြစ်နေလဲဆိုတော့ကြံဖို့တို့ကအစသူတို့ကဒီ NLD ထားအောင်ဘယ်လိုလုပ်ပြမလဲအဲ့ဒါမရှိဘူး။အကောင်တော့တယောက်ကိုတယောက်အပုတ်တွေဖော်နေအဲ့ဒါကနိုင်ငံရေးမှာဖြစ်တာဒီမှာသူတို့အဲ့ဒါမျိုးမဟုတ်ဘူ
းပြီးခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာတုန်းကအထက်လွှတ်တော်ကိုရောအောက်လွှတ်တော်ကိုပါ Republican Party ကိုယ်စားလှယ်အများစုကအနိုင်ရလွှမ်းမိုးခဲ့တာကြောင့်ဥပဒေပြည်ရေးဆုံးဖြတ်ချက်တွေမှာရောသမ္မတကအစိုးတင်သွင်းတဲ့ကိစ္စရပ်တွေမှာပါသမ္မတ Donald Trump နဲ့ Republican Party အလိုကျဖြစ်ခဲ့ပါတယ်အခုတော့အခြေအနေတွေတမျိုးပြောင်းသွားမှာဖြစ်တယ်လို့သုံးသပ်သူက Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုကွန်ဆန်ဖြစ်ပါတယ
်အကြီးကဒီအင်ဖြူတော်ပေါ့နော်နိုင်ငံတော်တာမတရဲ့လုပ်တဲ့ policy ရဲ့အများကြီးကိုအာ check and balance လုပ်တာလိမ့်မယ်လို့ကျွန်မြင်တယ်အာဘာလို့ဆိုတော့တာမတ Trump ရဲ့ policy အများကြီးကို democratic ကနေပြီးတော့ထိုင်းတောင်းချင်တဲ့ဟာတွေအများကြီးရှိတယ်ဒါပေမဲ့အရင်ကသူတို့လုံးဝကြီးနည်းနည်းရထားလို့ဆိုတော့လုံးလုံးအရန်ခက်ခဲတယ်ဒါပေမဲ့အခုကတော့အောက်လွတ်တော်တစ်ခုလုံးကိုသူတို့ကနေဥဆောင်နေပြီဆိုတော့Trump ရဲ့ policy ကိုအရင်ကလိုမျိုးလုပ်လို့ကတော့အင်မတန်ဆက်သွားပါလိမ့်မယ်။ဒီမှာပြည်နယ်ကရှင်းနှင်းရှင်းလို့ကတော့မရဘူးပေါ့။ဒီမှာဒီမှာတက်တက်ကရွေးကောက်ပွဲဝင်ရမလို့ပဲနဲ့25ရာခိုင်နှုန်းထိုင်နေ။နောက်တစ်ခုကတော့ရွေးကောက်ပွဲမှာရောမဲရောပြန်ပြေးနေတဲ့အခြေအနေဆိုတော့အဲ့ဒါကဒီမှာပြည်နယ်နိုင်ရှင်းလို့မရဘူးပြ။
တနေ့ကအမေရိကန်တက်တန်းဝဲရွေးကောက်ပွဲအတွင်းရှုံးနိမ့်သွားတဲ့ဒီမိုကရက်ပါတီရဲ့ကိုယ်စားလှယ်တွေထဲမှာမြန်မာဒီမိုကရေစီရေးနဲ့လူ့အခွင့်အရေးကိစ္စတွေကိုအမေရိကန်လွှတ်တော်တွင်မှာဥဆောင်ဆွေးနွေးလေးရှိတဲ့နယူးယောက်ပြည်နယ်ကဂျိုးခရော်လီတကအထက်လွှတ်တော်အမတ်ဘော့ဘ်ခေါ်ကာတို့လည်းရှုံးနိမ့်ခဲ့ပါတယ်။ဒါပေမဲ့ HRW အဖွဲ့ရဲ့ Washington DC တာဝန်ခံလုတ်ခဲ့မှုတဲ့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးကိစ္စတွေကိုတောင်းလျှောက်လှုပ်ဆော်ကြိုးပမ်းလာခဲ့တဲ့ Tom Malinowski ကတော့ဒီမိုကရက်ပါတီကိုယ်စားလှယ်အဖြစ်နယူးဂျာစီပြည်နယ်ကနေအရွေးခံခဲ့ရပါတယ်။အဲဒီတော့သမ္မတထရန့်ရဲ့ကြံနေသေးတဲ့တက်တန်းနှစ်နှစ်အတွင်းမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်မူဝါဒတွေဘယ်လိုရှိမှာပါမလဲ။ကိုကွန်ဆန်ကအခုလိုသုံးသပ်ပါတယ်
။ Tom Malinowski ရပဲကော်မတီမှာကြာမယ်ကျွန်တော်မသိဘူးပေါ့နော်။ဒါပေမဲ့မြန်မာအရေးနဲ့နောက်တစ်ခုကတော့အဓိကဒီဒီမိုကရေစီရေးရတဲ့ပတ်သက်ပြီးမှပါဝင်ပတ်သက်ခဲ့တဲ့နောက်အထူးသဖြင့် view the side like ထောက်ကြည့်နေတဲ့အမတ်တွေဥပမာ Nancy Pelosi လိုမျိုးတွေက ဒီအောက်လွတ်တော်မှာအကြီးအကဲဖြစ်လာမယ်ဆိုတော့အဲ့ဒါတော့ပမာပြီးပြောင်းလဲမှုအတွက်ကတော့အကျိုးတစုံတရာတော့ရှိပါလိမ့်မယ်ဒါပေမဲ့ပမာပြီးရေးရတဲ့ပတ်သက်မှာအဓိက policy ကိုင်ထားတာအထက်လွတ်တော်မှာကိုင်ထားတယ်ဆိုတော့ Republican အထက်လွတ်တော်ဥက္ကဋ္ဌကတော့အောင်ဆန်းစုကြည်ကိုတောင်းပေးမှာပမာပြီးရဲ့ပြောင်းလဲမှုကိုဒီချင်းချင်းနဲ့ဆက်မှာပါတာပေါ့နော်အဲ့လိုဆိုတော့အရန်ကြီးပြောင်းလဲမှာလားမသိဘူး
Republican Party မှာမြန်မာအရေးကိုထောက်ခံအားပေးအလေးထားလာခဲ့တဲ့အတက်လွတ်တော်အမတ် John McCain ကတော့ကွယ်လွန်သွားပြီဖြစ်ပေမဲ့လူများစုခေါင်းဆောင် Mitch McConnell ကတော့ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံနေဆဲဖြစ်ပါလေခင်ဗျာအခုဆက်လက်ပြီးတင်ပြမှာကတော့ကတိယလို့ခေါ်တဲ့ဒီနာမည်ကျော်နိုင်ငံတကာကြောက်မြေရတနာကုမ္ပဏီကမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဆန့်ကျင်တဲ့အနေနဲ့မြန်မာနိုင်ငံကထွက်တဲ့ကြောင်စိမ့်တဲ့လက်ဝဲရတနာတွေကိုဝယ်ယူတော့မှာမဟုတ်ဘူးလို့ကြေညာလိုက်ပြီးတဲ့နောက်ဘာဂရီလို့နာမည်ကျော်နိုင်ငံတကာရတနာကုမ္ပဏီကြီးအနေနဲ့လည်းဝယ်ယူခြင်းမပြုဖို့နိုင်ငံတကာလူအခွင့်အရေးအဖွဲ့အစည်းတွေကဖိအားပေးတွန်းတိုက်တွန်းနေကြပါတယ်ဒီကြောင့်နဲ့ပတ်သက်လို့မန်အင်ဂျင်နန်ကပြောပြမှာပါ
Genocide Jams လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်နေတဲ့ကြောင်မြေရတနာများစုပြီးအမည်ပေးထားတဲ့နိုင်ငံတကာလှုပ်ရှားမှုကို American ပြည်ထောင်စု Washington အခြေစိုက် ICR Rohingya အရေးဆောင်ရွက်နေတဲ့နိုင်ငံတကာလှုပ်ရှားမှုအဖွဲ့ကဦးဆောင်နေတာပါ။မကြာခင်ကြာရောက်တော့မဲ့ Christmas အားလည်းရဲ့အချိန်နဲ့တိုက်ပြီးမြန်မာနိုင်ငံကကြောက်စိမ့်တုံးတွေကိုအဓိကဝယ်ယူနေတဲ့ Italy အခြေစိုက် Bulgaria လို့နာမည်ကျော်နိုင်ငံတကာကြောင်မြေရတနာကုမ္ပဏီအပါအဝင်အခြားကြောင်မြေရတနာကုမ္ပဏီတွေကိုပြစ်မှတ်ထားပြီးမြန်မာစစ်ဘုတ်ချုပ်ကုမ္ပဏီတွေပိုင်တဲ့ကြောက်မြေရတနာကုမ္ပဏီတွေကရောင်းချတဲ့ကြောက်စိမ့်နဲ့ပဒမြားတွေကိုမဝယ်ယူကြဖို့စီယုံလှုပ်ရှားနေကြောင်း ICR အမှုဆောင်ညွှန်ကြားရေးမှူး Simon Billiness က VOA ကိုပြောပါတယ်
။ But you know basically we want to make sure that Bulgari does not buy any gems from Burma
မြန်မာစစ်တပ်ကိုဝင်ဝင်နဲ့အကျိုးမြတ်တွေရအောင်လုပ်ပေးနေတဲ့မြန်မာကြောက်စိမ့်ပဒမြားစတဲ့ကြောက်မြေရတနာတွေကိုဘူဂရီကုမ္ပဏီကမဝယ်တော့ဘူးဆိုတာသိကြအောင်ကျွန်တော်တို့လှုပ်ဆောင်ခြင်းပါတယ်ကျွန်တော်တို့ကမ်ပိန်းလှုပ်ရှားမှုအဓိကရည်ရွယ်ချက်ကမြန်မာစစ်တပ်နဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေပဲဖြစ်ပါတယ်အားလုံးသိကြတဲ့အတိုင်းမြန်မာနိုင်ငံကထွက်တဲ့ကြောက်စိမ့်နဲ့ဗရမားတွင်းထွက်လုပ်ငန်းတွေကိုမြန်မာစစ်တပ်နဲ့သူ့ရဲ့ကုမ္ပဏီတွေကလွှမ်းမိုးချုပ်ကန်ထားတာပါပြီးတော့လည်းဒီလုပ်ငန်းတွေကရလာတဲ့ဝင်ငွေပိုက်ဆံတွေနဲ့မြန်မာစစ်တပ်ဟာလက်နက်တွေဝယ်ယူပြီးရွေးညာရီပေါ်ဖိနှိပ်မှုပါဝင်ကချင်ရှမ်းနဲ့အခြားတိုင်းသားဒေသတွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေအတွက်အသုံးပြုနေပါတယ
်ဘူဂါရီကုမ္ပဏီဟာအရင်2000ခွန်ရွှေဝါရောင်တန်ကဒေါ်လာရေးကာလကရဟန်းတန်ကားတော်တွေကိုမြန်မာစစ်တပ်ကအကြမ်းဖက်ဖိနှိပ်မှုကိုဆန့်ကျင်တဲ့အနေနဲ့မြန်မာနိုင်ငံကကြောက်မြေရေဒနာတွေမဝယ်ယူရေးလှုပ်ရှားမှုမှာပါဝင်ခဲ့ပူပါတယ်နိုင်ငံတကာကြောက်မြေရေဒနာကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကတိုင်းရိုက်ဝေယူတာမျိုးမလုပ်ပေမဲ့အိန္ဒိချင်းတရုတ်နဲ့ထိုင်းနိုင်ငံတွေကတဆင်မြမကြောက်မြေရတနာတွင်းထွက်တွေကိုဝေယူနိုင်ပါတယ်။ဒီအတွက်အခုလိုမြမနိုင်ငံကကြောက်မြေရတနာတွေမဝေယူရဘူးဆိုတဲ့လှုပ်ရှားမှုထိရောက်မှုရှိပါမလား။ Simon Billness ကတော့အခုလိုတုံ့ပြန်ပါတယ
်။ What we specifically asking Bulgaria to do and the other jewelers to do is not buy any gems that profit the Burmese army.
ဘာဂရီအပါအဝင်အခြားကြောင်မြေရတနာကုမ္ပဏီတွေကိုကျွန်တော်တို့အတိအကျပြောတာကတော့မြန်မာစစ်တပ်ကိုအကျိုးအမြတ်ရှိစေမဲ့ဘယ်လိုကြောင်မြေရတနာတွင်းထွက်မျိုးကိုမဆိုဝယ်ယူခြင်းမပြုဖို့ဖြစ်ပါတယ်တကယ်လို့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံကဗဒမြားဝယ်ယူတဲ့အခါမှာလဲမြန်မာစစ်တပ်ကပိုင်တဲ့ကြောင်မြေရတနာတွင်းတွေကမဟုတ်ပါဘူးသူတို့လုပ်တဲ့အချောတွေတွေမဟုတ်ပါဘူးမြန်မာစစ်တပ်နဲ့မဆိုင်ပါဘူးလို့တက်တည်ပြသလို့ရပါတယ်ဒါလည်းပြဿနာမရှိပါဘူးအဓိကအကြောင်းရင်းကတော့မြန်မာနိုင်ငံကကြောက်မြေရတနာလုပ်ငန်းမှာမြန်မာစစ်တပ်လွှမ်းမိုးချုပ်ကန်ပြီးအမျက်စွန်းရရှိနေတာကိုပိတ်ပင်တားမြစ်ဖို့စစ်တပ်ပိုင်ကုမ္ပဏီတွေစီကမဝယ်ယူရေးပဲဖြစ်ပါတယ
်ဒါပြင် American အခြေစိုက် Tiffany လို့ကြောက်မြေရတနာကုမ္ပဏီကြီးကလည်းသူတို့အဖွဲ့နဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံကကြောက်မြေရတနာတွေကိုဝယ်ယူဖို့မရှိကြောင်းပြောဆိုခဲ့တယ်လို့ Simon Billness က VOA ကိုအခုလိုပြောပါတယ
် Currently Tiffanyhas a policy that they will not buy gems from Burma. Tiffany also requires all of it.
Tiffany company ရဲ့ legacy policy ကတော့မြန်မာနိုင်ငံကကြောက်မြေရနာတွေကိုမဝယ်ယူရေးဖြစ်ပါတယ်။ဒါအပြင် Tiffany ကိုလာရောက်တဲ့ကုန်တွေအလုံးဟာကြောက်မြေရနာတွေကိုဘယ်နေရာကယူလာသလဲ၊ဘယ်မှာအချောကင်သလဲစတဲ့တက်သည့်အထောက်အထားစာရွက်စာတမ်းပြဖို့လိုပါတယ်။ဒါကြောင့်မြန်မာနိုင်ငံကလာမလာဆိုတာကိုသိနိုင်ပြီးကုမ္ပဏီအနေနဲ့လည်းရှောင်ရှားနိုင်ပါတယ်။
ကာထရီရင်လိုနာမည်ကျော်နိုင်ငံတကာကြောင်မြေရေဒနာကုမ္ပဏီကြီးကလည်းမြန်မာနိုင်ငံကထွက်ရှိတဲ့ကြောင်မြေရေဒနာတွေကိုဝယ်ယူမှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုတွေရှိခဲ့တယ်ဆိုတဲ့စွဲချက်တွေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကကင်တွယ်စစ်ဆေးတင်ကြောင်းပြီးခဲ့တဲ့ဩဂုတ်လနှောင်းပိုင်းကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလည်းအစီရင်ခံစာထုတ်ပြန်ထားပါတယ်ရှင
်။မင်းညင်နိုင်ပြောပြသွားတာပါခင်ဗျာ။အခုတော့လူကုန်ကူးမှုဖမ်းဆီးတဲ့သတင်းတပုတ်ကိုလည်းတင်ပြကြပါမယ်။မလေးရှားနိုင်ငံဆီလီကွန်လူဝင်မှုကြီးကြပ်ရေးဘူရိုကထုတ်ပြန်ချက်တွေအရအခုရက်ပိုင်းအတွင်းဆီလီကွန်ပြည်နယ်စီးပွားရေးဇုန်ကစက်ရုံကြီးနှစ်ခုကိုလာဝကနဲ့ရဲတပ်ဖွဲ့တွေကပူးပေါင်းပြီးအော်ပရာစီလို့ခေါ်တဲ့စီမံချက်အနေနဲ့ဝင်ရောက်စစ်ဆေးခဲ့ရမှာနိုင်ငံသားအလို့သမား665ဦးဟာတရားမဝင်နေထိုင်အလို့လုတ်ကင်နေကြတဲ့အတွက်ဖမ်းဆီးစစ်ဆေးခဲ့ရမှာအဲ့ဒီထဲမှာမြန်မာနိုင်ငံသား150ကျော်ပါဝင်နေတယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်ဒီအကြောင်း VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်မလေးရှားနိုင်ငံမှာနိုဝင်ဘာလဇန်ပိုင်းကစပြီးအဖမ်းဆီးတွေလုတ်ခဲ့ရမှာမြန်မာတွေအလို့လုတ်ကင်နေတဲ့ဆလံကောပီနယ်အတွင်းကစက်ရုံတွေကိုဝင်ရောက်ဖမ်းဆီးခဲ့တာပါဒီထဲမှာမြန်မာတွေရာဂနန်းလောက်ဖမ်းဆီးခံခဲ့ရပါတယ်မလေးရှားနိုင်ငံမြန်မာတန်ယုံကိုစားပြုပြီးထိတ်သိရေးစခန်းတွေကမြန်မာတွေကိုတွားရောက်ကူညီပေးနေတဲ့ကိုတီဟမမောင်ကတော့အခုလိုပြောပြပါတယ်
သူဂျိုကြားဂျိုကြားဖမ်းနေတာဆလံကောဆိုတာပြီးခဲ့တဲ့ရက်ကတော့ကျွန်တော်တို့ဒီ TV စက်ရုံပေါ်ပနက်ဆိုရင်ဒီ TV စက်ရုံမှာတော့လူရောက်100လောက်ပါသွားတယ်ပါဟောပေါ့နိုင်ငံသားသားတွေတော်တော်များများပေါ့မြန်မာတွေလည်းပါတယ်ဘယ်နေရာဒီမှာလောက်ကြလဲဆိုတော့ဘုံဘုံအဓိကတော့အခုစက်ရုံကြီးတော်တော်များများဝင်နေပါတယ်စက်ရုံကြီးစက်ပေါ်အကြီးကြီးတွေပေါ့တော့သူတို့သတ်မှတ်ထားတဲ့ဟိုဘုံလူသွားသေးနေတဲ့ run နေတဲ့ဒီစက်ရုံကြီးကိုတော်တော်များများဟိုဟာလောက်ကြပါတယ်
မလေးရှားနိုင်ငံရဲ့တရားမဝင်အလို့သမားဆိုင်ရာဥပဒေပုံမှန်21နဲ့ညှိစွန်းနေကြသူတွေထဲမှာမြန်မာနိုင်ငံသား156ဦးဘင်္ဂလားဒေ့ရှ်84ဦးအင်ဒိုနီးရှား25ဦးနဲ့တခြားအလို့သမားတွေကတော့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးမလေးအာဏာပိုင်တွေကဆိုပါတယ်မြန်မာတွေကတော့များသောအားဖြင့်အလဲဗီဇာတွေနဲ့လာပြီးအလို့လုတ်ကင်နေကြတာတွေအလို့လုတ်ခွင့်လက်မှတ်တွေမရှိဘဲအလို့လုတ်နေကြတာတွေကြောင့်ဖမ်းဆီးခံရတာဖြစ်တယ်လို့လည်းကိုတီဟမမောင်ကဆိုပါတယ်
အဲ့မှာလုံနေတဲ့လူတွေကတရားမဝင်တဲ့လူတွေများတယ်လေတရားမဝင်တဲ့လူတွေကိုပဲအဓိကထားပြီးစီစစ်တာပေါ့ဟိုဆိုလိုတာအခုကျွန်တော်တို့ passport တွေနဲ့တချို့တွေအလဲဗီဇာတွေနဲ့ဝင်လာတယ်အဲပါမစ်မရှိကြဘူးတချို့ကျတော့လေမလေးရှားမှာနေလာတာကြာပြီပေါ့နော်ဟို passport တော့ရှိတယ်ဒါပေမဲ့ပါမစ်မရှိတဲ့လူတွေပေါ့အဲ့လိုလူမျိုးတွေပဲအဓိကထားပန်းတာလေ
နိုင်ငံခြားသားလူသမားတွေထဲမှာအသက်18နှစ်မပြည့်သေးတဲ့လူငယ်တွေပါဝင်နေပြီးတချို့ကတော့လူကုန်ကူးသူတွေနဲ့လာကြပြီးမလေးရှားနိုင်ငံထဲမှာတရားမဝင်အလုပ်လုပ်ကင်နေကြသူများဖြစ်ကြတယ်လို့ဆိုပါတယ်မလေးရှားနိုင်ငံမှာတရားမဝင်နိုင်ငံခြားသားလူသမားတွေကိုစစ်ဆေးဖမ်းဆီးမှုတွေပိုများလာနေပြီးကွာလာလမ်ပူမြို့ကအကြီးဆုံးကုန်စည်တိုင်မှာလုပ်ကင်နေတဲ့အလုပ်သမားတွေကိုဝင်ရောက်ဖမ်းဆီးခဲ့ရမှာဖမ်းဆီးခဲ့တဲ့အရာရှိတွေကိုမြန်မာနိုင်ငံသားတဦးကမြို့ကောင်းစပရေးဘူးနဲ့စက်ကူဖြတ်သားကိုတုံးပြီးပြန်လဲတိုက်ခိုက်ခဲ့လို့၄ဦးဒဏ်ရာရသွားခဲ့တယ်ဆိုပြီးမလေးရှားနိုင်ငံသတင်းတွေမှာလည်းဖော်ပြထားပါဗျ။မြန်မာလူ့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စီရင်အရမလေးရှားမှာတရားဝင်အလို့လုတ်ကင်နေကြတဲ့အလို့သမားပေါင်း2,000ကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားနိုင်ငံကိုရောက်သွားတဲ့သူတွေအလုံးပေါက်မယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာလူ့သမား9,000ထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါဗျ။အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကင်နေကြသူတိတ်နဲ့ချီရှိပါတယ
် VOA သတင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမကြာခင်မနေ့6နိုင်ခွဲနောက်ပိုင်းမှာတော့မနေ့ခင်အင်္ဂလိပ်သင်ကန်းစာကိုနားဆင်ရမှာဖြစ်တယ်လို့သူယုံကြည်ရာကန္တဦးကျော်စံသားရဲ့မြန်မာအရေးသုံးသက်ချက်စတာတွေကိုတင်ဆက်ဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တိုင်းရဲ့ကျန်းသာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ24 kHz 12133ညလိုင်းနိုမီတာ40 kHz 4443ညလိုင်းနိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190တို့ကပါတိုးချဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေတဲ့ကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုတင်ဆက်မှာဖြစ်သလိုဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
ကျွန်တော်တို့တိုက်တဲ့ပတ်သက်လာတဲ့အမှုတွေကိုเนาะတရားရုံးကြီးအပြစ်ပေးတာများပါတယ်เนาะဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့ဟိုတရားသူကြီးချုပ်ကိုလည်းတက်ကလာတာကြာတယ်။နောက်ပြီးတော့ဦးတန်းရွှေကိုယ်တိုင်ခန့်နေခဲ့တဲ့လူတွေဖြစ်တယ်ပေါ့เนาะဒါပေမဲ့ဒီနေ့ဗမာပြည်အခြေအနေကတပ်ပေါ်မှာပဲတရားဌာနက
မကြခင်နောက်ပိုင်းမှာတင်ဆက်မဲ့အစီအစဉ်မှာအပြည့်စုံကိုနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့အက်ဒီတာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြည့်ဦးကျော်စံသာနဲ့ကိုကျော်အောင်လွင်တို့ကပြောပြမှာပ
ါမြန်မာပြည်မှာလုပ်တဲ့အစီအဝေးကအာရှပစိဖိတ်ဒေသရဲ့ meth amphetamine ပြဿနာကိုအဆုံးသတ်နိုင်မလားဆိုတဲ့ကောင်းစင်နဲ့ record kavaho year ဆောင်းပါကို south china morning post မှာဖတ်ရပါတယ်အာရှမှာ meth amphetamine ထုတ်လုပ်ရောင်းချမှုက2019ကစတင်ကိုကျော်လွန်ပြီးအခုကစိုးရင်ဘွယ်အခြေအနေကိုရောက်ရှိလာပြီးလို့ကြွညင်သူကိုကပြီးစာရေးပါတယ်အာရှပစိဖိတ်စက္ကူနိုင်ငံအရေးပါတဲ့အရာစီးကြီးတွေဟာမြန်မာနိုင်ငံနေပြည်တော်မှာဗုဒ္ဓဟူးနေ့ကတောက်ကြနေအထိဒီကိစ္စကိုကင်တွယ်အဖြေရှာဖို့ဆွေးနွေးနေကြတယ်လို့ဆိုပါရယ် Meth Amphetamine စေဗျာတွေအဆမတန်ပေါ်များလာတဲ့ကိစ္စဟာဒေသတွင်းစနစ်ကျကျကျူးလွန်နေတဲ့ရာဇဝမှုတရားဖြစ်နေတာကိုတွေ့ရတယ်လို့ဘန်ကောက်ခြေဆိုင်ကုလသမဂ္ဂစေဝါနဲ့ရာဇဝမှုဆိုင်ရာအတိုင်ပင်ခံ Jeremy Douglas ကိုကူကပြီးရေးသားထားပါရယ် Meth Amphetamine နီရူရဲ့စေဝါအတုပြဿနာဟာလည်းပဲအာရှဒေသအတွက်အရေးကြီးတဲ့စိုးရိမ်စရာဖြစ်တယ်လို့ဆိုပါရယ် Fentanyl လို့ခေါ်တဲ့အကြိုက်ခဲပျောက်ဆေးနဲ့တူတဲ့ဆေးအတုတစ်မျိုးဟာအင်မတန်အန္တရာယ်ကြီးမားတယ်လို့ဆိုပါရယ်ဒီပြဿနာကိုနိုင်ငံတွေအကြားဆွေးနွေးညှိနှိုင်းဖြစ်ရှင်းမဲ့ကိစ္စကိုကြိုဆိုရဲလို့မြန်မာဘက်ကပြောပြီးမြန်မာအရာရှိကြီးကတော့မြန်မာပြည်ကစေဝါအတုတွေကိုအများအပြားထုတ်လုပ်နေတဲ့ဆိုပေမဲ့ဒီစေဝါအတုတွေထုတ်လုပ်ဖို့အခြေခံလိုအပ်တဲ့ဓာတုပစ္စည်းတွေကိုမြန်မာပြည်ကထုတ်လုပ်တာမဟုတ်ဘူးလို့လည်းပြောကြောင်းရေးသားထားပါတယ်။ကုလသမဂ္ဂအတိုင်ပင်ခံဒေါက်ကလပ်ကတော့မြန်မာနိုင်ငံအနေအထားဟာကမ္ဘာပေါ်မှာဓာတုပစ္စည်းအများအပြားထုတ်လုပ်ရရှိနိုင်တဲ့တရုတ်နဲ့အိန္ဒိယလိုနိုင်ငံတို့ကူကြားမှာတည်ရှိနေတဲ့အတွက်ကင်တွယ်ရသိက်ခတ်နေတယ်လို့ပြောပါသေးတယ်။မူရစေဝါတွေဟာအဆမတန်ပေါ်များလာတဲ့အတွက်အဓိကအဖြစ်ဒီခင်ကလက်လှမ်းမမီနိုင်တဲ့ကလေးငယ်တွေဒီမူရစေဝါတွေကိုလက်လှမ်းမီလာနိုင်တဲ့အခြေအနေမျိုးဖြစ်လာနေတယ်လို့လဲ South China Morning Post အနေနဲ့အစီအမံပြုရပါကြောင်းရေးသားထားပါတယ်။ဒီခင်ကမတွေ့ရတဲ့နေရာတွေမှာအခုခါမူရစေတွေကိုအဆမတန်ဈေးပေါ်ပေါ်နဲ့လွယ်လင်းတကူရရှိရနိုင်တယ်လို့လဲအစိုးရတွေကပြောကြားဖော်ပြထားပါတယ်။ Douglas ရဲ့အဆိုအရအာရှဒေသတွင်းနိုင်ငံတွေမှာ2018အတွင်းဖမ်းမိတဲ့ Meth Amphetamine မူရစေဗျာဟာကုလသမဂ္ဂဖော်ပြတဲ့ကီလို9000တဲ့အဆမတန်ပိုများနေတယ်လို့ဆိုပါတယ်2015မြန်မာနိုင်ငံအနီးတစ်ဝိုက်မှာဖမ်းမိတဲ့ meth amphetamine ပမာဏဟာအမေရိကတိုက်အလဲပိုင်းနဲ့မြောက်ပိုင်းမှာဖမ်းမိခဲ့ရတဲ့ပိုများပါတဲ့ဒါကြောင့်နေဆာချင်းထိစပ်နေတဲ့နိုင်ငံတွေအလုံးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောပါတယ်ဒီအာရှဒေသကစေဝါအတုပြဿနာဟာတကယ်တော့ဝေးလံတဲ့ကမ္ဘာဒေသတွေကိုရောက်ရှိပြီးကမ္ဘာတစ်ဝန်းလုံးနဲ့ဆိုင်တဲ့အန္တရာယ်အခြေအနေတရားဖြစ်လာနေတယ်လို့လည်းပဲရေးသားရေးညီကုံချွတ်သွားပါတယ်ခင်ဗျာ
မြန်မာနိုင်ငံနဲ့ Facebook ရဲ့အခမ်းကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ Evelyn Duke ရေးသားတဲ့ဆောင်းပါးကို Lawfare Blog ဆာမျက်နှာမှာနိုဝင်ဘာလ9ရက်နေ့ကဖော်ပြထားပါတယ်မြန်မာနိုင်ငံမှာ Facebook ကုမ္ပဏီရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့နိုဝင်ဘာလ9ရက်နေ့တုန်းကအစီရင်ခံစာတစ်စောင်ထုတ်ပြန်ပါတယ် Facebook နဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာလူခွင့်ရေးဆိုင်ရာအကျိုးသက်ရောက်မှုတွေဘလို့ရှိတယ်ဆိုတာကိုဖော်ပြထားတဲ့အစီရင်ခံစာပါဒီအစီရင်ခံစာကိုရေးသားပြုစုတာကBusiness for Social Responsibility ဆိုတဲ့အစိုးရမဟုတ်တဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုကဖြစ်တယ်ဆိုပေမဲ့ Facebook ကပဲဒီအစီအခံစာအတွက်ငွေကြေးထောက်ပံ့ပေးတာပါမြန်မာနိုင်ငံမှာလူခွင့်ရေးတွေကို Facebook ကဘယ်လိုကာကွယ်စောင့်ရှောက်နေတယ်လဲဆိုတာကိုအစီအခံစာမှာရေးသားထားပါတယ်ပြီးခဲ့တဲ့နှစ်တွေအတွင်းလူခွင့်ရေးခြေနေတွေမြန်မာနိုင်ငံမှာဆူဆူရရဖြစ်ခဲ့တာတွေအပေါ် Facebook ဘက်ကတုံ့ပြန်မှုတွေနှေးကွေးခဲ့တာတွေနဲ့ပတ်သက်ပြီးအစီအခံစာထဲမှာတော့အဓိကထားဖော်ပြထားတာမရှိပါဘူး လာမယ့်အနာဂတ်မှာဘယ်လိုလှုပ်ဆောင်မှုမျိုးတွေအသေးချလှုပ်ဆောင်သင့်တယ်လဲဆိုတဲ့ကြံဉာဏ်ပေးချက်တွေဘယ်လိုအခြေအနေတွေဖြစ်လာနိုင်တယ်လဲဆိုတဲ့သတိပေးချက်တွေကိုအစဉ်ခံစားထဲမှာရေးသားတင်ပြထားပါတယ်။ Facebook အနေနဲ့ဘာတွေလှုပ်ဆောင်သင့်တယ်ဆိုတဲ့အချက်တွေလည်းအများပြားပေါ်ဝင်ပါတယ်။မြန်မာပြည်မှာဖြစ်ခဲ့တဲ့ Facebook ရဲ့အားနည်းချက်တွေကိုလည်း Facebook ဘက်ကပြင်ဆင်မှုတွေအရေးယူဆောင်ရွက်မှုတွေလုပ်နေပါတယ်။ရှေ့မှာပို့ပြီးတော့လှုပ်ရမှာတွေအများပြားရှိနေသေးတယ်ဆိုတာကိုလည်း Facebook ဘက်ကဝန်ခံပါတယ်။ကြုံလာရမယ့်အခက်အခဲတွေတေချာပေါက်ရှိနေတယ်ဆိုတာကိုလည်းအစီရင်ခံစာထဲမှာထင်ထင်ရှားရှားတွေ့ရပါတယ်လို့ Evelyn Duke ရေးသားတဲ့ဆောင်းပါးကို Lawfare Blog ဆာမျက်နှာမှာဖော်ပြထားပါတယ
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြန့်နှံ့နေတာတွေကို Facebook ကဟန့်တားရမှာအားနည်းချက်တွေရှိနေတဲ့အတွက်ရှေ့လာမယ့်2020ပြည့်ရွေးကောက်ပွဲလို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြဿနာမပေါ်အောင်ပြင်ဆင်ထားဖို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်။မြန်မာနိုင်ငံသားအွန်လိုင်းသုံးသူတွေအထူးကအားထားနေကြတဲ့ Facebook မှာမသိမြတ်မှုတွေနဲ့အမုန်းစကားတွေမပြန့်ပွားအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOE စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်ဆောင်းရံရှောင်းရံတွေကိုသိလိုတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့ဆိုရင်အနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-32-32-9995 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီညာဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေနေ့ VOE ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် EDM အတုံးကတော့
Tip of the Iceberg
ဖြစ်ပါတယ်ဆာလုံးပေါင်းက TIP Tip ကထိပ်ဖြာ OF of ကရဲ့ THE theIceberg iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီတွေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြားပေါ့ကမ္ဘာရဲ့အေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic ဇာတ်ကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာပြစ်ချာဇင်ခံသင်္ဘောကြီးတိုက်တဲ့ခါပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုချီးပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်မှာပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အဓိပ္ပာယ်ကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်။ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမိသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပါ
။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမိသဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်။ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဘယ်လိုပြောမလဲ
tip of the iceberg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom သုံးအင်္ဂလိပ်သင်ခန်းစာကိုတော်လလတန်ပို့ချခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာအငင်းပွားဝယ်ရာအစိုးရလျှို့ဝှက်ချက်ချိုးဖောက်မှုဥပဒေနဲ့တရားစွဲခံရပြီးထောင်ဒဏ်9နှစ်ချခံရတဲ့ရိုက်တာသတင်းတောင်2ဦးအမှုကတော့အယူခံဝန်ထားဆဲဖြစ်ပါတယ်။ဥပဒေကြောင်းအရရောလက်ရှိသမ္မတရဲ့ပုဂ္ဂိုလ်ရေးသဘောတဘာဝအရပါကြည့်မယ်ဆိုရင်သူတို့2ဦးဟာအယူခံမှာလွတ်မြောက်နိုင်တဲ့အလားအလာရှိနေပါတယ်။ဒါပေမဲ့တကယ်ပဲလွတ်မြောက်နိုင်မလားဆိုတာကတော့တန်တရာဖြစ်ပွဲရာရှိတယ်လို့လူအခွင့်အရေးရှိနေကြီးဦးကြည်မြင့်ကပြောကြားလိုက်ပါတယ်။ရှင်နေကြီးဦးကြည်မြင့်နဲ့ဆွေးနွေးထားတာကိုဒီတစ်ပတ်မှာနှာစင်နေပါလေ
။ဒီနေ့ကျွန်တော်ဦးကြည်မြင့်နဲ့ဆွေးနွေးလိုတဲ့အကြောင်းရင်းကတော့ Reuters သတင်းတောက်နှစ်ယောက်အယူခံတက်တဲ့ကိစ္စနဲ့ပတ်သက်ပါတယ်။ဒီအမှုဟာစကားတွေကတည်တံမမြောက်တဲ့အမှုဆိုပြီးတော့တချို့ကသုံးသပ်ကြပါတယ်။ဆိုတော့ဒီအမှုဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့အချင်းချင်းဥပဒေကြောင်းအရဘလောက်မှန်မှန်ကန်ကန်စီရင်စစ်ဆင်ခဲ့တယ်လဲဆိုတာအကြမ်းဖက်သုံးသပ်ပေးပါခင်ဗျာ
။အဲပထမစာဆွဲသူတွေကတောက်လျှောက်ကျွန်တော်တို့အဖွဲ့ရဲ့ရုံးရှိနေညာနဲ့ဥရိအထောက်ကူသူညာအဖွဲ့ရဲ့ရက်တီရက်ကတော့သတင်းမီဒီယာသမားကိုသတင်းမီဒီယာဥပဒေနဲ့ပဲအရေးယူရမယ်။ဒီရှုဝတ်ချက်ဥပဒေဆိုတာအင်္ဂလိပ်တစ်ထက်ကပြဋ္ဌာန်းခဲ့တဲ့အထူးဥပဒေဖြစ်တော်လဲတဲ့အထူးဥပဒေရင်တူရင်သတင်းမီဒီယာဥပဒေလည်းအထူးဥပဒေပဲ။ဥပဒေနှစ်ရက်တူလို့ရှိရင်1983ခုနှစ်စကမ်းများဖို့ဆိုရင်ဥပဒေရနောက်ကျတဲ့ဥပဒေဖြစ်တဲ့သတင်းမီဒီယာဥပဒေကထွားမိုးတယ်အဲ့တော့မလို့ချိုးဝက်ချက်ဥပဒေနဲ့သတင်းမီဒီယာသမားကိုအရေးကြီးလို့မရဘူးလို့ကျွန်တော်တောင်းလျှောက်ရပ်တည်ကြပါတယ်။11မီဒီယာအမှုမှာလည်းဒီတိုင်းရပ်ပါတယ်ကျွန်တော်တို့ကပန်းပန်းရစစကြီးအမှုနဲ့စွဲလို့မရဘူးသတင်းမီဒီယာဥပဒေနဲ့ပဲစွဲရမယ်ဆိုတဲ့ဥစ္စာကိုအခုတမရကတော့လက်ခံလိုက်ပြီးတော့အဲ့တိုင်းညွှန်ကြားလိုက်ပါတယ်ခင်ဗျာ
။နောက်တစ်ခါအချက်လက်ပိုင်းအရာရောဒီသတင်းနောက်နှစ်ဦးပြုလုပ်ခဲ့တဲ့လုပ်ရက်တွေဟာသူတို့ကိုယ်တိုင်တကယ်တမ်းပြစ်မှုကိုကျူးလွန်ခဲ့တဲ့လုပ်ရက်လို့ပေါ်လွင်တင်ရှားပါလားခင်ဗျာစစ်စစ်တဲ့ခါအ
ဲ့လာတော့စဆွဲဆိုတရလွဲနေတဲ့ခါကျတော့အဲဒုတိယပိုင်းကိုကျတော့မလွဲမချုံတာပြောရမယ်ဆိုရင်တော့ဒီရင်းမြာသမားတွေကိုအချိုးဝချက်ဥပဒေနဲ့ပဲရင်းယူတဲ့အခါမှာတကယ်မတတ်နိုင်တော့ဘူးငါတို့ကတော့ပြောလို့တော့မနိုင်တော့ဘူးမနိုင်တော့တဲ့အတူတူကဲသူတို့တရလိုဘက်ကစစ်စစ်ချက်တွေကိုစောင့်ကြည့်တယ်ပြီးတော့မှပဲအကဲဖြတ်တော်မယ်ဆိုပြီးတော့ကျွန်တော်တို့ကဒီလိုပဲစိတ်ကိုရှော့ထားလိုက်ပါပါအဲ့မှာတရလိုဘက်ကိုစစ်တဲ့အခါမှာတရလိုဘက်ကတက်တေကြရန်တာဝန်ဘယ်မှာပြည့်ရင်းသွားလဲဆိုတဲ့အခါကျတော့ဒီရဲမှုမိုးကြော်နိုင်ကနေပြီးတော့သူကသူ့ကိုအဲ့လိုမှလုပ်ပြန်ပြီးတော့ဝါလုံးလို့ထောင်ချောက်မဆင်လို့ရှိရင်သူ့ကိုဖြုတ်ပြမယ်အေးယူမယ်ထောင်ချပြမယ်လို့ရဲမှုချုပ်ကသူ့ကိုအမိတ်ပေးလို့လောက်ရပါတယ်တကယ်ကြတော့အဲ့လူကြီးကတကယ်ကိုကျူးလွန်လာတာမဟုတ်ဘူးအဲ့လူကြီးဘာမှလုပ်တာမဟုတ်ဘူးသူကလည်းခိုင်းလို့သာလောက်ရတာပဲဆိုတော့အဲ့ဒီမှာထွက်လိုက်တဲ့အခါမှာအဲ့ဒီမှာပြစ်တော်တာပဲဗျာနောက်တစ်ချက်ကလည်းအဲ့ဒီမှာရဲတက်ကြကြီးရှိတယ်ကြာခင်မောင်လေးဆိုတာသူ့ကိုရုပ်ရှင်ကိုမပို့တန်ဘူးဗျာကဲတင်းလိုပြပြတဲ့ဘယောက်ကမှမသိဘူးလေကဲသူ့ပါအောင်ဗျာအဲ့တော့အဲ့လောက်ယုံကြည်ခြင်းပြဖြစ်တဲ့အမှုကြီးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကတော့အရာတော့တော့နိုင်ငံရေးအရာတော့တာမဟုတ်ဘူးလုံးဝဒီအမှုကပြက်နေတဲ့အမှုဖြစ်တယ်ဆိုတော့ကျွန်တော်ကအတိအကျပြောနေပါလေဗျာ
ဟုတ်ကဲ့ဒါကြောင့်လည်းပဲလူတွေကဒီအမှုရဲ့နောက်ွယ်မှာအာဏာပိုင်တွေရှိနေတယ်အာဏာပိုင်ဆိုတာမှအထူးသဖြင့်တပ်မတော်ပိုင်းကမကြိုက်လို့ဒီလူတွေကိုထောင်ချခြင်းလို့ဒီအမှုကဒီတိုင်းဖြစ်နေရတယ်လို့သုံးသပ်ကြပါတယ်နိုင်ငံတကာပြောကြတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်လို့ဦးကြီးမြင့်သူတို့ပြောတာလွန်တယ်လို့ထင်ပါတယ်ခင်ဗျာ
အဲ့ဒါနဲ့ပတ်သက်လို့တော့ဒီလိုရှိတယ်ဗျာကျွန်တော်တို့တတ်နဲ့ပတ်သက်လာတဲ့အမှုတွေကိုကတော့များသောအားဖြင့်เนาะတရားရုံးတွေအပြစ်ပေးတာများပါတယ်เนาะရာခိုင်နှုန်းပြည်ပယ်ဆိုတာဘာလို့ပြောရင်တော့ဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့ဟိုတရားသူကြီးချုပ်ကိုနဲ့တတ်ကလာတာဗျာသူ့ဘုံမှုကြီးကလာတာဖြစ်တယ်အဲ့တော့ဦးတန်းရွှေကိုယ်တိုင်ခန့်မြစ်ခဲ့တဲ့လူတွေဖြစ်တယ်ပေါ့နော်။ဒီဟာရပဲ။အဲ့တော့သူကလည်းပဲလက်ရှိရတအစိုးရနဲ့လည်းခန့်ခဲ့တာလည်းမဟုတ်ဘူးဗျာသူ့ကို။ဒါမျိုးဒီနေ့ဗမာပြည်အခြေအနေကတပ်ပေါ်မှာပဲတရားဌာနကသစ္စာရှိတယ်။ဟလာအဲ့ဒီပေါ်မှာပဲလိုက်နာတယ်သွားတွေ့ရတယ်။အခုသမရာကြီးတက်လာတဲ့အခါကျတော့လူတွေကအားတက်လာပြီးတော့သမရာကြီးကိုအားကိုးကျင်တဲ့စိတ်တော်ရှိတာပေါ့ကွာ။တိုးတော်လည်းအခြေခံအကြောင်းတွေအားလုံးနဲ့အခုဝါလုံးလို့ဒင်းတော့ဒီရောက်ကိစ္စမှာတော့တက်ကအလိုကြပဲတရားစီရင်ရလိုက်တယ်လို့ကျွန်တော်ကတော့အဲ့လိုပဲဩဇာမကင်းတော့ဘူးဆိုတာအဲ့ဒီမှာစပြီးတော့ကျွန်တော်တို့ကတန်မြတ်ရှိလို့တာပေါ့ဗျာ
နောက်ထပ်ကပြည်တံချမှတ်လိုက်တဲ့အခါမှာလည်းပဲအဲ့ဒီပြည်တံစီရင်တဲ့အထက်မှာဖော်ပြထားတဲ့ပြစ်မှုဆိုတာကသူတို့ဆွဲဆိုခဲ့တာနဲ့မတူဘူးထပ်ပြကြပါသေးတယ်ဟုတ်ပါလား
ဟုတ်ပါတယ်အစဆွဲတုန်းကပုံမှန်နဲ့တကယ်သုံးတပ်ပြီးချလိုက်တဲ့အခါနေကဟိုမတူဘူးပြင်လဲလွဲနေတာလည်းရှိတယ်အဲ့ဒါတော့ဥပဒေချက်လက်ရလွဲနေတာလည်းရှိပါတယ်ခင်ဗျာ အဲ့တော့ဒီဟာချင်းချင်းပြောရင်တော့ဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့တရားစီရေးကွာကိုမလွတ်လပ်ဖဲနဲ့မလွတ်လပ်ဘူးဆိုတော့ဟိုကပြောတာကြောက်ပြီးတော့အကြောက်တရားနဲ့အဂတိတရား၄ပါးမှာဘယာဂတိနဲ့ကြောက်ပြီးတော့လှုပ်လိုက်တယ်လို့ကျွန်တော်တို့ကဒီလိုပဲမှတ်ယူပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တင်တော်ဒီမှာဂျက်ဖြတ်မေးခြင်းနဲ့ကိစ္စတစ်ခုရှိပါတယ်တရားဥပဒေကြောင့်ရတော့စိတ်မဆိုင်ဘူးပေါ့ကြွဒါပေမဲ့ဒီနေရာမှာလူတို့သဘောထားတချို့ကလည်းပဲဒီကိစ္စဟာအမျိုးသားရေးနဲ့ပတ်သက်တဲ့ဘာညာပေါ့လေသူတို့ဟာသူတို့အတိတ်ပဲဖွင့်ကြပြီးတော့ဒီသတင်းနောက်တွေကိုအပြစ်တင်တယ်တည့်ရက်လူရက်ကမှန်တယ်ဆိုတဲ့ပုံစံမျိုးနဲ့လည်းပဲတွေ့ကြတဲ့လူရှိပါရဲ့ဒီလိုကိစ္စမျိုးတွေကိုတရားဥပဒေသမားတွေကထက်သွင်းစဉ်းစားသင့်ပါလားခင်ဗျာ
အဲတခုတော့ရှိတယ်ဗျာကျွန်တော်တို့ကဗမာနိုင်ငံမှာနေတဲ့အခါကျတော့လူမှုသဘောထားကိုလည်းလေ့လာရတာပေါ့ဗျာဘာဖြစ်လို့လဲဆိုတဲ့ချက်ပြောဒီဥပဒေကလည်းပဲအချက်လက်နဲ့လည်းမကင်းဘူးပေါ့ဗျာဥပဒေကဥပဒေတစ်ခုတည်းမဟုတ်ဘူးအကြောင်းချင်းကအချက်လက်နဲ့ facts နဲ့ law နဲ့နှစ်ခုရှိတာဟုတ်အဲ့တော့ facts နဲ့ပတ်သက်လို့ကျွန်တော်တို့ကစဉ်းစားတဲ့အခါကျတော့လူမှုရဲ့ခင်မင်ချက်ကဘာလဲဆိုတဲ့အခါကျတော့တချို့ဒါကအယူဆပြင်းထန်တဲ့လူတွေပေါ့ဗျာအထူးသဖြင့်အစိုးရောက်တဲ့လူတွေကဘာလဲဆိုလို့ချင်းအာဒီဘီဇင်းဒီလောက်တဲ့ဥစ္စာကိုဘာဖြစ်လဲအဲ့လားဒီကောင်ကြီးကပေါ်ထုတ်လာလားဒီကောင်ကြီးကနိုင်ငံခြားသားကြီးသားတွေလားအဲ့လိုစိတ်ဓာတ်တွေနဲ့လုံနေတာကိုတွေ့တဲ့အခါကျတော့ကျွန်တော်လည်းအတော်စဉ်းစားရတယ်ဗျ။ဟာဒီဟာကလည်းဟုတ်တော့ဟုတ်တယ်ဘာမှမဆိုဘူးငါတို့ဒီမှာလာပြီးတော့ဘင်္ဂလီဒီရဲ့လွှမ်းမိုးမှုတွေဟိုရာဇဝင်အဆက်ဆက်နဲ့ပြဿနာဖြစ်ခဲ့တာဆိုတော့ကျွန်တော်တို့ပြောရဆိုရတော့အတော်သတိထားပြောရတယ်။အခုကျွန်တော်ပြောနေကြတော့မှာပဲနော်။ဒါကျွန်တော်ကကျွန်တော်သေးသေးချာချာဆန်းစစ်ပြီးတော့မှပြောနေရတာပေါ့ဗျာ။ရှင်းရှင်းပြောရှင်းရှင်းရှင်းနောက်ကြည့်ပြီးတော့ပြောနေရတယ်။ဟုတ်။အဲ့တော့တော့လည်းပဲဥပဒေနဲ့ကြည့်မယ်ဆိုရင်တော့အရင်လိုကတပည့်ကောင်းစွာမပြနိုင်ဘူး။တရားခံဘက်ကကောင်းစွာထုတ်ကြေနိုင်တယ်ဆိုလို့ရှိရင်ကျွန်တော်စီရင်ထုံးနေရတရားခံကိုပဲကူစားပေးရမယ်သူ့ကိုတက်ညာရမယ်လို့အဲ့လိုစီရင်ထုံးနေရှိတဲ့ကြောင်မလို့တရားလိုဘက်ကိုကျွန်တော်တို့ကမထောက်ခံခြင်းဖြစ်ပါလေခင်ဗျာ
ဆိုတော့အခုရှေ့ဆက်ပြီးကြည့်မယ်ဆိုရင်သူတို့အယူခံတင်ထားတဲ့ကိစ္စအယူခံတင်တဲ့ကိစ္စမှာတချို့ကလည်းပြောတယ်အယူခံကလည်းပဲတရားစီရင်ရေးဒါ judicial process ပြီးအောင်သွားပြီးတဲ့အခါမှာအထူးရေးအကြီးအကဲနိုင်ငံတော်အကြီးအကဲဖြစ်တဲ့သမ္မတကသူ့ကိုပြစ်ဒဏ်လွန်ညှင်းခွင့်ပေးနိုင်တယ်လို့တချို့ကဖွဲ့စည်းပုံပုံမှန်204ကိုထောက်ပြပြီးတော့ပြောကြပါတယ်ဒါပေမဲ့တချို့ကလည်းပဲမဟုတ်ဘူးအဲ့မှာ204ကာကြီးကြီးကသမ္မတကကြားဝင်ပြီးတော့လွန်ညှင်းခွင့်ပေးနိုင်တယ်လို့ပြောကြပါတယ်ဒီကိစ္စနှစ်ခုမှပဲဟာပို့ပြီးတော့မှန်ကန်ပါလေခင်ဗျာ
အာသမ္မတကအချိန်မွေးလွန်ညှင်းချက်လောက်ကိုပေးနိုင်မှာလေဗျာမိခဲ့တဲ့တာလကားပေါင်းများများစွာလည်းရှိပါတယ်အများကြီးလည်းဥသိမ်းစိန်လက်ထက်မှာလွတ်ပစ်ခဲ့ပါလေဗျာအဲ့လိုသမားရဲ့အာဏာတရားစီရင်နေစေအမှုတွေတော့မပဲရှုတ်ပြလို့နောက်ကျသူတို့ပြန်ပရိတ်အုပ်ရတယ်ဟာဒါကတော့အုပ်ချုပ်ရဝင်းဆွတ်ဖက်စလို့ဖြစ်နေပြီဆိုပြီးတော့ပြန်ပရိတ်အုပ်ပါတယ်ဒါတော့တရားစီရင်နေစေအမှုမှာအပစင်ကျက်ချပြီးတဲ့ဘယ်အမှုကိုမဆိုသမားကအာဏာရှိပါတယ်ဗျာသူလုံးမျက်ကွန်းပေးခွင့်ရှိပါတယ်နော်ဒါကတော့အတိကြပါပဲ
ဆိုတော့အခုကိစ္စမှာတော့သမားကပေးလိမ့်မယ်ထင်ပါလားသမားဟာဥပဒေသမားတယောက်လည်းဖြစ်တယ်အတွေ့အကြုံရှိတဲ့ရှင်းနေကြီးတူလည်းဖြစ်ခဲ့တယ်ဒီပုဂ္ဂိုလ်ကဆိုတော့တချို့ကိစ္စတွေမှာလည်းသူဥပဒေနဲ့အညီလုပ်ပါလို့ပြောနေတာရှိရဲဆိုအခုကိစ္စမှာတော့သမနာကသူ့ရဲ့လုပ်ပိုင်ခွင့်ကိုသုံးပြီးပြည်ထောင်ကလူငင်းခွင့်ပေးနိုင်တဲ့အလားအလာဒါတော့နည်းနည်းနိုင်ငံရေးနဲ့ချင်းချင်းမီသုံးသပ်ကြည့်မယ်ဆိုရင်တပ်မတော်ရဲ့သဘောထားကတစ်ဖက်အဲ့လိုလွန်ဆန်ပြီးတော့သူပေးနိုင်လိမ့်မယ်လို့များသုံးသပ်မိပါလားခင်ဗျာ
အဲတပ်မတော်ကလည်းဒီလိုဗျအဲ့လိုအတင်းအဓမ္မကြီးတော့မဟုတ်ဘူးသူ့ဘက်ကလည်းပေးဆက်ထားတာရှိတော့သူ့တိုင်းမှုတွေသူ့ရဲ့အဲစစ်ဘူတွေတိုင်ရင်မှုတွေကိုပြစ်ဆက်ထားရတယ်ဒါနဲ့ပတ်သက်လို့ဥထာတော့သူကတော့နည်းနည်းတော့ခံစားချက်တော့ရှိတာပေါ့ဗျာသို့တော်လည်းပဲသမရာကြီးဟာဟိုအရင်သမရာဥသိမ်းစိန်လက်ထက်တုန်းကဆိုလို့ရှိရင်တရုတ်တခုသမားတွေကိုဗျာတသက်တကြုံချထားတာကိုရှိရနဲ့လွတ်ပြစ်တာပဲနော်လုတ်ခွင်လုတ်ခွင်ရှိပါတယ်အဲ့တော့လည်းတက်ကဘာမှမပြောခဲ့ပါဘူးနော်အဲ့တော့အခုလည်းပဲသမရာကြီးနေနဲ့ဒီကိစ္စကိုချိန်ငင်ပြီးတော့ဟာဒါတော့ရောင်းတိုင်းဝန်ကြီးချုပ်က11ဝန်ဆွဲတာမှားတယ်လို့သူကလည်းစဆွဲတယ်ကမှားနေတော့သမလားကြီးကပြန်တက်မှတ်တဲ့အနေနဲ့ဒါလူကြီးချက်လာကွင်ပေးမယ်ဆိုရင်လည်းဒီသမလားကတတ်တည်ရှိပြီးတော့ပြည်သူကလည်းယုံကြည်အားကိုးတဲ့သမလားလည်းဖြစ်တယ်မှန်မှန်ကန်ကန်လည်းလုပ်ပါဦးနိုင်ငံတကာလည်းသိစေမယ်ပြည်တွင်းကိုလည်းပဲအချက်ပြထားတဲ့ဟာတွေအများကြီးရှိနေပါပြီဒါကြောင့်ဒီကိစ္စမှာသမလားကမလုံလဲစရာတော့မရှိပါဘူးလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာတစ်ခုကတော့ဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်လွတ်လပ်မှု Freedom of Judiciary ဟာကြွေးကောက်ခံရတဲ့အရသာအစွာတက်လာပြီးတဲ့နောက်ပိုင်းမှာဘယ်လောက်ထိတိုးတက်ကောက်မမှုရှိလာပါသလဲ။အရင်နဲ့နှိုင်းချိန်မျောနေပြောပြပါရအချင်းချင
်း။အဲရှိရတော့သမလာကြီးဦးရင်တက်မလာခင်အထီးကတော့ဒုံရင်ဒုံရင်ပဲဘာမှမတူဘူး။တချို့ဟာကြောင့်ပိုးအောင်ဆိုးသေးတယ်နှစ်30ရာအတိုင်းပဲ။ဆိုတော့သမလာကြီးဦးရင်တက်လာပြီးတဲ့နောက် ရှုပ်ရှားမှုတွေတွက်လက်မြန်ဆန်းလာတာတွေကိုတွေ့ရတယ်။သို့တော့2007အခြေခံဥပဒေအရတရားစီရင်ချုပ်ကအသက်80မပြည့်မချင်းသူ့ကိုဘာလို့မှလုပ်မရဘူး။အဲ့ဒါရွှတ်တော်မှာလည်း NLD အမှတ်ကပုံမှုနှစ်ပုံလုံလောက်တဲ့မဲမရဘူး။တရားစီရင်ချုပ်ကအစားထိုးဖို့ဆိုရတယ်။အမှားတော့ဒီလောက်တရားစီရင်ရေးတွေမအောင်မြင်တာဘူး။ဥသိမ်းစိန်လက်ထက်ကဆိုင်အခုထိနော်ဆိုလို့ချင်းဆယ်နှစ်နီးပါးဖြစ်တယ်မအောင်မြင်တာဘူး။အစားထိုးရမှာပေါ့ဗျာ။ဖယ်ရှားရဲဆိုတဲ့စကားလုံးနဲ့အစားထိုးပြီးတော့ဒီနေ့ထက်မြက်တဲ့တရားစီရင်ချုပ်နဲ့အစားထိုးရမှာလုံးလုံးဆောင်ရွက်နေတာပေါ့နော်။ဒါတော့ဒီတရားစီရင်ချုပ်ကလည်းဘာမှထွက်မှာမဟုတ်ဘူး။ဟာသူတို့ကသူတို့နဲ့ဒီရတဲ့ယာတူးနဲ့ဆိုလို့ချင်းသူတို့ကဒါကျွန်တော်တို့နိုင်ငံမှာဘာမှထွက်ရိုးထုံးတာမရှိဘူး။တကယ်တော့တရားစီရင်ရမအောင်မြင်ပါဘူး။ရှင်တိုက်တိုင်းပဲလက်စားမြေရက်တွေလိုအပ်ဖြစ်နေတာလေ။အမှအချင်းတွေတော့ကင်းကြောက်မှုဆိုလို့တရားရုံးစာနာဗျာ။ရင်းစင်မှုတွေလုပ်ပြရစီဆိုတော့အဲ့ဒါတရားရုံးနှောက်ချက်တယ်ဆိုပြီးတော့120ချိန်နဲ့ထောင်ချပြည်တယ်ရှင်းနေကြောက်ဘူးဗျာ။ခမရစစကြည့်ဟိုဖတ်တဲ့ပောက်တာလည်းမဟုတ်ဘူး။ကော်ဆဲတာလည်းမဟုတ်ဘူး။စာလေးတင်တဲ့နေရာမှာအာလက်မခံမှုလက်ခံတယ်ပြောပြီးတော့ထောင်ချပြည်တယ်အဲ့လိုမျိုးပဲဗျာအဲ့တော့တရားစီရင်ကတိုးတက်လာတယ်လို့တော့ကျွန်တော်တို့ကလုံးဝပြောလို့မရဘူးသို့တော်လည်းပဲသမရာကြီးတက်လာတဲ့အခါကျတော့အော်သမရာကြီးကမြန်ဟလာဒီတရားစီရင်ကောင်းမွန်အောင်သူဘလတ်လောက်မြန်ဝိုင်းပြီးတော့လုံနိုင်အောင်ကလေးလို့တော့မျှော်လင့်တာပေါ့သို့တော်လည်း2007အခြေခံဥပဒေရဲ့ပေါင်ကအញ្ញချင်းလုံးနဲ့တရားသူကြီးတွေကိုသုံးပုံနှစ်ပုံမရဘဲနဲ့ဖယ်ရှားလို့မရဘူးအစားထိုးလို့မရဘူးနောက်တစ်ခုကဘာလဲဆိုလို့ရှိရင်အသက်80မပြည့်ဘူးကဘာမှအခုမှငယ်ငယ်လေးရှိသေးတယ်ဘလို့မှအသက်80လည်းမပြည့်သေးဘူးအဲ့တော့နောက်2020ပြီးနောက်တစ်ခေတ်လည်းပဲ तू ကရှိနေဦးမှာပဲဆိုတော့ကျွန်တော်ကတော့တရားစီရင်နဲ့ပတ်သက်လို့အတော်စိတ်ကြက်တယ်ဗျာအဲ့ဒါကတော့ကျွန်တော်ပြောချင်တာပါလေ
ဦးကျော်စံသာတင်ဆက်သွားတဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာအခုတခါတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်ပါပြီဒီတစ်ပတ်မှာတော့ကဗျာဆရာမောင်လင်းရဲ့ယုံကြည်ရာတွေကိုနားဆင်ရမှာဖြစ်ပါတယ်မမိုးဖြူကအစီအစဉ်တင်ဆက်တာပ
ါဘာသာစကားအမှုပညာဖြစ်တဲ့ကဗျာတွေရေးနေတဲ့သူတယောက်ဖြစ်နေရောလူချင်းချင်းဆက်သွယ်တဲ့နေရာမှာစကားကိုလက်မလွတ်တန်းအသုံးပြုနေရတဲ့လူတယောက်ဖြစ်နေပါကျွန်တော်ကစကားအပေါ်လေးနဲ့တံမိုးထားဖို့ကြိုးစားပါတယ်နှုတ်ထွက်စကားကိုရောအရေးသားစာကိုရောပေါ့တာမန်ချင်းချင်းပြောရတဲ့စကားစမီကိုရောရည်ရွယ်ချက်တစ်ခုခုနဲ့တရားဝင်ပြောရရေးရတဲ့စကားနဲ့စာကိုပါပေါ့ခုနောက်ပိုင်းတတိထားမိတာကကျွန်တော်တို့စီမာယာဇကိုင်းဓမ္မကိုင်းတင့်မှာစိုးရတဲ့အထူးသဖြင့်ယာဇကိုင်းမတင့်ဖို့အထူးဂယုစိုက်ကြရတဲ့ကာလရှည်ကြာကနေလွတ်လာတဲ့နောက်ပိုင်းလူတွေရဲ့စကားပြောပုံတွေအတော်ပြောင်းသွားတာပါပဲအတော်လွတ်သွားရတယ်လို့လဲပြောလို့ရမလားပဲပြောခွင့်ဆိုခွင့်တွေလွတ်လပ်သွားတဲ့အချိန်နဲ့ဤပညာပိုင်းအရာအင်တာနက်အွန်လိုင်းသုံးနိုင်လာကြတဲ့အချိန်လူမှုကွန်ရက်ပေါ်မိုဘိုင်းတယ်လီဖုန်းကိုင်နိုင်သူတွေတက်လာနိုင်တဲ့အချိန်မှာအဲ့ဒီလူမှုကွန်ရက်ပေါ်ပွားစည်းလာတဲ့အုံနဲ့ကျင်းတဲ့ဇကားတွေကလည်းအပါအဝင်ပေါ့။နုံနှွင်းကနေယုံထွက်ဆအစွမ်းကုန်ညီညီညွတ်ညွတ်အလုံနဲ့ယုံရရမယ်အချိန်မှာတရားလက်လွတ်ဇကားတွေဟာလဲကျွန်တော်တို့ကိုနောက်ပြန်ဆွဲထားတဲ့အဖြစ်အမှောက်နေလို့ကျွန်တော်ယုံကြည်မိပါတယ်။မှန်သောကောင်းသောဇကားတွေကိုအကျိုးရှိရာရှိချောင်းယဉ်ကျေးစွာပြောဖို့ကျွန်တော်ဟာကိုယ့်ကိုယ်ကိုလည်းတတိထားပြီးတတိပေးရပါတယ်။မမှန်တဲ့စကားပြင်ပြင်းတဲ့စကားရိုင်းဆိုင်ကြမ်းတမ်းတဲ့စကားအချင်းချင်းမလိုမုန်းထားအောင်ချီထိုးတတ်ရှူတဲ့စကားတွေကိုမပြောမိအောင်ငယ်ကလေးကတင်ကြားဆုံးမခံခဲ့ရတာဟာအင်မတန်အကျိုးရှိပါတယ်။ဘာသာရေးအဆုံးအမဖြစ်တဲ့ဝစီဒုစရိုက်နှုတ်မှုမကောင်းခြင်းလေးမျိုးကိုသိထားရတာကကျွန်တော်ဘဝမှာစကားတွေအပေါ်သဘောထားမှန်လက်တွေ့ကျင့်သုံးမှုအမှန်ကိုရစီပါတယ်နောက်တစ်ခုကကျွန်တော်တို့လူတွေအချင်းချင်းပြောစကားတွေမှာဂျားစကားတွေဟာလဲအရေးပါအရေးကြီးတယ်လို့ထင်ပါတယ်ဂျားစကားဆိုတာမီဒီယာစကားကိုဆိုလိုချင်တာပါမီဒီယာကဂျားခံဆက်သွယ်ပြန်ကြားသတင်းပါရတာဆိုတော့မီဒီယာစကားဟာဂျားစကားလို့ဆိုရင်လဲမလွဲတမ်းပါဘူးသတင်းဆက်သွယ်ရေးခေတ်ကြီးတဲ့မှာမီဒီယာဟောင်းမီဒီယာသစ်တွေကကျွန်တော်တို့တွေအမြဲရှူရှိုက်နေရတဲ့ဒုတိယလေဒုလို့တင်စားလိုက်ရင်တောင်မမှားတယ်မူထင်တာပဲ ကျွန်တော်တို့ရဲ့ကံသုံးမအပေါ်တက်ရောက်နေတော့တာဒါကြောင့်မီဒီယာစကားကြားစကားတွေဟာလဲကျွန်တော်တို့လူအဖွဲ့အစည်းအတွက်အင်မတန်အရေးကြီးပါတယ်စကားဆိုရမှာနားထောင်ရတာနဲ့ပြောကြရတာနှစ်မျိုးရှိတဲ့အနေနဲ့ကျွန်တော်ကတော့ပြောတဲ့နေရာမှာတတ်နိုင်သမျှနှုတ်ကိုထိမ့်ဖို့တတိထားပြီးဘယ်လိုမှရှောင်မရအောင်ရိုက်ခတ်နေတဲ့နားထောင်ရမယ့်စကားတွေကိုတော့မှန်မမှန်အကျိုးရှိမရှိတရားနဲ့ညီမညီပိုင်းဖြတ်ပုံဖြတ်ထားမထားစစ်ထုတ်ပြီးတင့်တယ်လို့နှလုံးသွင်းရပါတယ်ကျွန်တော်တို့နိုင်ငံလိုအမောင်တို့ကလွတ်ဆနိုင်ငံကောင်းမွန်တဲ့ပညာရေးကိုနှစ်ရှည်ကြာချို့ငဲ့ခဲ့ရတဲ့နိုင်ငံမှာမီဒီယာတက်မြောက်မှုကိုလေကလေးတွေရဲ့ပညာရေးမှာတင့်တယ်လို့ထည့်ပေးထားတဲ့ပြီလို့ကျွန်တော်ကတော့ယုံကြည်မိပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒီတစ်ပတ်သူယုံကြည်ရာကဏ္ဍမှာကြပြဆရာမောင်လင်းရဲ့ယုံကြည်ရာတွေကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ VOA ကိုဝေဖန်အကြံပေးစာတွေပေးဖို့လို့တဲ့တော်ရရှင်နေနားဆင်လို့တဲ့တေးသချင်းတွေတောင်းဆိုခြင်းနဲ့ဆိုရင်တော့ပေးပို့ရမယ့် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ညနေ VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတူမီတာ1925တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဦးကျော်စံသာကပြောပြပေးမှာဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံရဲ့အစီအမံဆုံးဥပဒေထိန်းသိမ်းရေးအရာရှိဖြစ်တဲ့နိုင်ငံတော်ရှင်းနေချုပ်ကိုဘလူးနေမှာယာတုကဖယ်ရှားလိုက်ပါတယ်ဒါဟာ2016ရွေးကောက်ပွဲတုန်းကရုရှားဝင်ရောက်ဆွဖက်ခဲ့တဲ့ဆိုရက်ကိစ္စအပေါ်စုံစမ်းစစ်ဆေးနေရာကိုလမ်းကြောင်းလွှဲဖို့ကနူးလောက်ရဖြစ်နိုင်တယ်လို့သုံးသပ်သူတွေကယူဆနေကြပါတယ်သူ့ကိုတရားရေးဌာနအကြီးအကဲယာတုကနှုတ်ထွက်ဖို့သမ္မတထရမ့်ကမေတ္တာရက်ခံတဲ့အတွက်သူလိုက်နာတာဖြစ်တယ်လို့ရှင်းနေရုပ် Jeff Sessions ကသူ့ရဲ့စာထဲမှာဖော်ပြထားပါတယ်။ဒါ့အပြင်သမ္မတရဲ့မေတ္တာရက်ခံချက်အရာကျွန်တော်ရဲ့နှုတ်ထွက်စာကိုတင်သွင်းပါတယ်။ခင်ဗျားသမ္မတရွေးကောက်ပွဲမဲဆွေစဉ်တုန်းကအဓိကအချက်တရဖြစ်တဲ့တရားဥပဒေစိုးမိုးရေးခိုင်မာအောင်ကျွန်တော်လှုပ်ဆောင်ခဲ့တယ်လို့လည်းသူရေးသားထားပါတယ်။ Jeff Sessions ရဲ့နေရာမှာသူ့ရဲ့လက်ထောက်အရာရှိသူဖြစ်တဲ့ Matthew Whitaker ကယာယီရှင်းနေချုပ်အဖြစ်ဆောင်ရွက်မယ်လို့သမ္မတထရမ့်ကဗုဒ္ဓဟူးနေ့ Twitter မှာရေးသားထားပါတယ်။အသက်49နှစ်အရွယ်ရှိဖြစ်တဲ့ Whitaker ဟာ Iowa ပြည်နယ် Des Moines မြို့မှာမွေးဖွားခဲ့ပြီး Iowa တက္ကသိုလ်ကဥပဒေဘွဲ့ရရှိခဲ့သူပါ။ College တုန်းကနာမည်ကြီး American ဘောလုံးသမားတူလည်းဖြစ်ခဲ့ပါတယ်။သူဟာသမ္မတဟောင်း George W. Bush လက်ထက်က Iowa ပြည်နယ်တောင်ပိုင်းဒေသအစိုးရရှိနေအဖြစ်2014မှာတာဝန်ပေးအပ်ခြင်းခံခဲ့ရပါတယ်2014တုန်းက Iowa ပြည်နယ်ရဲ့အထက်လွှတ်တော် Republican အမတ်အဖြစ်ဝင်ရောက်ရွေးခံပေမဲ့အောင်မြင်မှုမရရှိခဲ့ပါဘူး2016သမ္မတရွေးကောက်ပွဲမှာ Trump အဖွဲ့နဲ့ရုရှားဆက်သွယ်မှုရှိတဲ့သမ္မတ Trump ဝင်ရောက်ဆွေးနွေးမှုရှိမရှိဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့ Robert Mueller ရဲ့အမှုတွေကိုစစ်ဆေးမှုတွေကိုအခုခမဖွတ်တကာကကြီးကြပ်ရတော့မှဖြစ်ပါတယ်။တရားရေးဌာနမှမနစ်ကဝင်ပြီးအလုံးမလုံးခင်အချိန်အထိကတော့ဖွတ်တကာဟာမူလရဲ့စုံစမ်းစစ်ဆေးမှုတွေကိုဝေဖန်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဥကျော်စံသာပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နာရီနဲ့9နာရီအထိလိုင်းနိုမီတာ24 40 51နဲ့လိုင်းလာမီတာ190တို့ကနေတင်ဆက်ခဲ့တာပါ။တောင်းရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.